လက်ခံ smartphone တွေကလူတွေအတွက်အဓိကဆက်သွယ်ရေးပစ္စည်းဖြစ်နေရုံမကအဓိကဒီသတင်းပေးသတင်းရယူရဲ့အစင်းမြစ်တစ်ခုလည်းဖြစ်လာနေပါတယ်။မြန်မာနိုင်ငံမှာလက်ခံဖုန်းသုံးဆွဲတဲ့သူ90ရာခိုင်နှုန်းကျော်တွေကဒီ smartphone သုံးတဲ့သူ80ရာခိုင်နှုန်းနီးပါးလုံးသတင်းတွေကို online ပေါ်ကနေအထူးသဖြင့် Facebook ပေါ်ကနေပြီးတော့ရယူကြတယ်လို့ ICT နည်းပညာဖွံ့ဖြိုးရေးဆောင်ရွက်နေတဲ့ Medio ကခန့်မှန်းထားပါတယ်။ဒီမြန်ဆန်လွယ်ကူတဲ့အပြင်သတင်းပေးတဲ့သူနဲ့သတင်းရယူချင်သူတွေကြားမှာသတင်းတွေကိုချက်ချင်းပို့ပေးနိုင်တဲ့အတွက် VOA အပါအဝင်သတင်းဌာနကြီးတွေကအွန်လိုင်းကိုကြားခံတစ်ခုအနေနဲ့အသုံးပြုနေကြရပါတယ်။အွန်လိုင်းဆိုတဲ့နေရာမှာလည်းဒီမြန်မာပြည်သူအသုံးများတဲ့ Facebook လူမှုကွန်ရက်ကိုအသုံးချလာကြရပါတယ်။ Facebook ဟာသတင်းသမားတွေအတွက်အသုံးဝင်တာမှန်ပေမဲ့အထူးသတိထားစရာလည်းဖြစ်ပါတယ်။
ရခိုင်ပြည်နယ်မြောက်ပိုင်းမှာဖြစ်ခဲ့တဲ့လူမျိုးဘာသာအခြေခံတဲ့ပဋိပက္ခအတွင်း Facebook လူမှုကွန်ရက်ကိုအသုံးချပြီးတော့သတင်းမှားဖြန့်တာတွေတစ်ဖက်နဲ့တစ်ဖက်အမုန်းပွားစေတဲ့ရေးသားဖြန့်ချီမှုတွေကြောင့်အခြေအနေတွေပိုပြီးတော့ဆိုးစေခဲ့တယ်ဆိုတာကို Facebook CEO Mark Zuckerberg ကိုယ်တိုင်ကလက်ခံအသိအမှတ်ပြုထားပါတယ်။အခုလိုဖြစ်ရတဲ့အကြောင်းကတော့နှစ်ပေါင်းများစွာသတင်းအပေါင်းချခံထားရတဲ့အခြေအနေကနေသတင်းအစုံကိုဗတ်ပေါင်းစုံကနေရယူနိုင်တဲ့အခြေအနေရုတ်တရက်ရောက်သွားတဲ့အတွက်သတင်းမှန်သတင်းမှားတုံ့တက်နိုင်မှုအားနည်းတဲ့တုံ့တက်ရာကောင်းမှန်မသိကြဘူးလို့ဖွံ့ဖြိုးမှုအတွက်မြန် ICT အဖွဲ့မီဒိုရဲ့အမှုဆောင်ဒါရိုက်တာမတ်ထထိုင်အောင်ကသူတို့လေးလာတွေ့ရှိချက်ကိုပြောပြပါရစေ
။ဟိုပထမတစ်ချက်ကတော့ဒီနည်းပညာပိုင်းဟို digital literacy ပေါ့နော် digital ဆက်တို့ digital အသုံးပြုမှုနှုန်းအားနည်းတယ်။အဲ့ဒီအားနည်းတဲ့ဆိုတဲ့အချက်မှာကျမတို့ဒီလေးလာတွေ့ရှိချက်တွေဆိုလေးလာတွေ့ရှိချက်ထဲမှာဆိုလို့ရှိရင်လေဟိုအင်တာနက်တွေတုံးတယ်တုံးတဲ့နေရာမှာအဲ့ဒီအင်တာနက်တုံးတဲ့20ရာခိုင်နှုန်းလောက်ကပဲမလုပ်တက်လဲဆိုလို့ရှိရင် website တွေကြည့်တတ်တယ် Google မှာတွားပြီးတော့အချက်လက်ရှာတတ်တယ် application တွေကို download ချပြီး install လုပ်တတ်တယ် channel 80ရာခိုင်နှုန်းလုံးလောက်ကဒီဟာတွေကိုကျမတို့ရင်းနှီးကျွမ်းဝင်မှုမရှိဘူးမရှိတဲ့အခါမှာဒီ it to online ရဲ့ဒီနည်းပညာနောက်ပြီးတော့ internet ရဲ့သဘောတဘာဝကိုလည်းကိုတိတ်ပြီးတော့နားမလဲကြအောင်နားမလဲတဲ့အခါမှာ internet ကအခုကပို့ပြီးတော့ကျမတို့ကဟိုစိုးရိမ်ရမယ့်အပိုင်းက internet ပေါ်မှာအခုကဘလူမျိုးတွေအရန်များလာပြီလဲဆိုလို့ရှိရင်သုံးဆွဲသူတွေကိုယ်တိုင်ဖန်တီးလို့ရတဲ့ platform တွေကများလာပြီဟို user generated content လို့ခေါ်တာပေါ့နော်အဲ့ဒါတွေများလာပြီဆိုတော့အဲ့ဒါတွေကဟိုတူတူငါငါကျမတို့ကဒီဟိုဒီဖုန်းလက်ထဲမှာရှိရဆိုလို့ရှိရင် internet ရှိရဆိုလို့ရှိရင်ဒီအလွယ်တကူသုံးပြီးတော့ပေါ့နော်ဟို page တစ်ခုဖန်တီးလိုက်မယ်အဲ့ဒီ page ကဒီသတင်းဟိုဒီကျမတို့လှမ်းပြီးတော့တင်လို့ရတယ်အဲ့ဒီသတင်းတွေကကျမတို့ကဟိုမှန်ချင်မှလည်းမမှန်ချင်မှလည်းမမှန်ပါဘူးဒါပေမဲ့အဲ့ဒီသုံးဆွဲတဲ့သူတွေကဒါတွေကိုမသိဘူးဆိုလို့ရှိရင်အော်ဒါကတော့သတင်းကနေပြီးမှန်တကယ်တင်နေတာပဲဒါကတော့ဟုတ်မှာပဲဒီ call ဟာလာတော့မှန်မှာပဲစသဖြင့်အဲ့လိုမျိုးတွေကျမတို့ကမချင့်ချိန်တတ်ဘူးဆိုလို့ရှိရင်ပေါ့နော်ဟိုနည်းနည်းလေးဟိုကျမတို့ကဒီဟိုဒီသတင်းတွေပေါ့သုံးသပ်မှုနှုန်းကအားနည်းသွားလိမ့်မယ်ဥပမာအဲ့ဒါကြောင့်ကျမတို့ကနည်းပညာအားနည်းမှုနှုန်းကဒီဘလို့မျိုးထပ်ပြီးတော့ပိုတက်ရောက်လဲဆိုလို့ရှိရင်ဥပမာကျမတို့ဟိုတကယ်လို့များ Facebook မှာpage တွေကိုဖန်တီးတတ်တဲ့လူဆိုပါဆိုတော့ page တွေကိုဖန်တီးလို့ရမှန်းသိရဆိုလို့ရှင်အော် Facebook ပေါ်မှာ page တွေဖန်တီးတာတူတူငါငါအကုန်ဖန်တီးလို့ရတာပဲအဲ့အတွက် page ထိုင်ရလဲယုံစရာမဟုတ်ဘူးဒီမှာသတင်းလို့နာမည်တက်ထိုင်လဲယုံစရာမဟုတ်ဘူးဆိုပြီးတော့နားလည်နိုင်တယ်ဒါပေမဲ့ဒီနည်းပညာအကြောင်း Facebook အကြောင်းကောင်းကောင်းရေးရေးလဲလဲမသိတဲ့အခါမှာ तू ကဒီ Facebook ပေါ်မှာအော်ဒီလိုသတင်းနာမည်နဲ့ page တစ်ခုရှိတယ်လို့ဘာလို့ဆိုလို့ရှင် तू ကဘလို့မှ तू ဟိုမတုံ့တက်တော့ဘူးပေါ့နော်ဆိုတော့အဓိကနည်းပညာအားနည်းမှုအကြောင်းကလည်းဒါကျမတို့သတင်းတွေတုံ့တက်တဲ့နေရာမှာနည်းနည်းလေးကျမတို့ကဒီဟိုတုံ့တက်မှုအတွက်အားနည်းစေတဲ့အချက်တစ်ချက်လို့ပြောလို့ရတယ်ရှင
်ခုလိုအားနည်းတာကိုအခွင့်ကောင်းယူသူတွေကသတင်းမှသတင်းတူတွေဖန်တီးဖြန့်ဖြူးနေတယ်လို့အမုန်းပွားစေတဲ့အရေးအသားတွေကိုဖြန့်ဝေနေကြတာပါအစိုးရကျင်းပတဲ့လူမှုစကားဝိုင်းတစ်ခုမှာဆိုရင်လူငယ်နဲ့လူမှုမီဒီယာဆိုတဲ့ခေါင်းစဉ်နဲ့ဒီပြဿနာကိုအလေးထားဆွေးနွေးစရာဖြစ်ခဲ့ပါတယ်။အွန်လိုင်းပေါ်မှာမြင်တဲ့သတင်းတိုင်းကိုတော်တော်များများကအမှန်လို့ထင်နေကြတဲ့အတွက်သတင်းတူပြဿနာဟာသတင်းသမားတိုင်းအတွက်စိန်ခေါ်မှုတစ်ခုဖြစ်လာနေပါတယ်။သတင်းမှာတိုက်ဖြတ်တဲ့နေရာမှာသတင်းဖတ်သူရဲ့စဉ်းစားမှုကလည်းအများကြီးအရေးကြီးတယ်လို့ Information Matrix Company ရဲ့အမှုဆောင်အရာရှိချုပ်ဦးတောင်းစုငိမ့်ကမြင်ပါတယ
်ကျွန်တော်တို့ကိုယ်တိုင်ကဒီသတင်းတူတွေရဲ့ဟိုသားကောင်လိုမျိုးဖြစ်နေတယ်ဥပမာကျွန်တော် 7 day လို့ဟာမျိုးဆိုရင် 7 day news ဆိုပြီးတော့နာမည်အမျိုးမျိုးပေါ့စာလုံးပေါင်းလို့ရနေနေလွှဲလိုက်ဒါပေမဲ့ကျွန်တော်တို့ logo တွေတုံးထားတယ်အဲ့လိုမျိုးနဲ့သတင်း page တွေက10ခုဝန်းကျင်လောက်ကအများတန်းလို့လို့ရှိနေတယ်အဲ့ဒါတွေကိုကျွန်တော်တွေးရှိတိုင်းနဲ့ဒီ Facebook ကိုဟိုတိုင်ပြီးတော့ဒါကိုဖြုတ်ခိုင်းတယ်အဲ့တော့သူတို့လည်းဒီအချိန်ကာလတစ်ခုကြာတဲ့အချိန်မှာဖြုတ်တယ်ဒါပေမဲ့အဲ့ဒီဟာတွေကအများအပြားပြန်ပေါ်လာနေတော့ဒီသတင်းတူတွေကကျွန်တော်တို့ကိုယ်တိုင်ဟိုရင်ဆိုင်နေရတဲ့ပြဿနာမျိုးပေါ့အဲ့တော့ဒီပြည်သူတွေထဲမှာလည်းကျွန်တော်တို့ဒီမြင်တာတော့ခုနကပြောသလိုဒီ information literacy media literacy ဒီဟာတွေကအားနည်းခဲ့တော့အခုအချိန်မှာသူတို့ကတစ်ခုခုမြင်နေဆိုရင်ဒီဟာမှန်လားမှားလားဆိုတဲ့ဟာကိုဟိုစဉ်းစားသင့်လားဆိုတာတော့မစဉ်းစားဘူးဖြစ်နေတယ် ဟိုအင်တာနက်ပေါ်မှာမြင်တာနဲ့ Facebook မှာမြင်တာနဲ့မှန်တာမှန်ရမှာပဲဆိုတဲ့ဟာမျိုးတခုကိုသူတို့ကဇွတ်ယုံနေတာပေါ့နော
်တခုခေတ်မှာဒီသတင်းတွေကတော်တော်လေးပွန့်ပွန့်လင်းလင်းထုတ်ပြန်ထိုင်တဲ့ခေတ်ရောက်နေပြီလေတစ်ချိန်တည်းမှာပဲဒီ online ပေါ်ကအတိမပြည့်နိုင်တဲ့သတင်းတွေကလည်းလူတွေကြောင်းမှာပေါက်နေတော့မဲ့ဆိုတော့အဲ့ဒါဘာကြောင့်လို့သုံးသပ်ပါလဲရှင့်
ဟိုးရင်ကကျတော့ကျွန်တော်တို့ကသတင်းကိုအမှောင်ချတဲ့ခက်တခက်ကရှိခဲ့တော့ဒီအဲ့အချိန်မှာတော့သတင်းဖြန့်တဲ့စနစ်ကကျွန်တော်ဒီလက်ဖက်ရည်ဆိုင်တို့ဒါမှမဟုတ်လေတငယ်ချင်းတယောက်အိမ်မှာတို့စုပြီးတော့စကားတီးတို့ပြောရင်းနဲ့အိမ်မှာအိတ်ကောလာဟာလာတွေကဖြန့်အိတ်ဟာဒီဟိုလူကိုဖုံးဆက်ပြောဒီလူကိုနှမ်းမေးရက်ဈေးထဲမှာဖြန့်ပြောကြအဲ့လိုမျိုးနဲ့တော့သွားခဲ့ကြတာဆိုတော့အဲ့အချိန်တုန်းကသက်ဆိုင်ရာဒီဌာနဆိုင်ရာတာဝန်ရှိတဲ့သူဘက်ကဘယ်တော့မှမထုတ်ပြန်ခဲ့ဘူးမထုတ်ပြန်ခဲ့တော့ကျွန်တော်တို့ကဒီသတ်ပါတီကနေတဆင့်ပေါ့နော်ဒီတဆင့်ခံပြီးတော့ပြောရဲဟာကိုပဲဟိုအမှန်တဝက်အမှားတဝက်ဆိုရဲဟာကိုပဲကျွန်တော်ကယူပြီးတော့ကိုယ့်ဘောင်ချင်းချင်းပြီးတော့ဟိုမှာဆွေဆေးတွေတက်တော့မယ်ဆိုရဲဟာမျိုးဆိုရင်ဘယ်သူပြောလိုက်မှမသိဒါပေမဲ့အဟုတ်မဟုတ်ဆိုတော့ကိုယ့်ဘောင်စဉ်းစားပြီးတော့အဲ့ဒီပေါ်မှာကျွန်တော်ဒီ information ကိုကျွန်တော် action ယူခဲ့ရတဲ့ခစ်ပေါ့နော်ဆိုတော့အဲ့ဒီခစ်တစ်ခစ်ကကျွန်တော်တို့ရဲ့ဒီအခုဒီမြန်မာနိုင်ငံမှာဒီဟိုဆယ်ကျော်သက်ရွယ်နေစပြီးတော့အသက်ကြီးတဲ့အထိလူတွေအားလုံးကအိတ်ခစ်တစ်ခုကိုကျွန်တော်ဖြတ်သန်းခဲ့တာဆိုတော့အိတ်ခစ်ကနေအခုလိုမျိုးကျွန်တော်ကဒီပွင့်လင်းသွားတဲ့အချိန်ကိုပြောင်းသွားတော့ဟိုအရင်ခစ်ကလည်းကောလာဟာလာတွေကဒီနေတဲ့မှာချက်ချင်းဆိုလို့ပြန်သွားသလိုမျိုးအခုက social media ပေါ်မှာလည်းဒီသတင်းတူတွေကဆက်ပြီးပြန့်လွယ်တယ်အဲ့ဒါဟိုပြန်ပြီးတော့ counter လုပ်နိုင်တဲ့အကောင်းဆုံးသောနည်းလမ်းကတော့သက်ဆိုင်ရာတာဝန်ရှိတဲ့ပုဂ္ဂိုလ်တွေအဖွဲ့အစည်းတွေကိုယ်တိုင်ကသတင်းမှန်သတင်းအချက်အလက်အပြည့်စုံတွေကိုချက်ချင်းဆိုလိုဒီဟို immediate response ပေါ့နော်ချက်ချင်းပြည့်ပြည့်စုံစုံနဲ့အမြန်ဆုံးထုတ်ပြန်ပေးတဲ့အလေးချင်းမရှိသေးသေးကတော့ကျွန်တော်တို့ကပြည်သူတွေက social media ပဲဖြစ်ဖြစ်အပြင်မှာပဲဖြစ်ဖြစ်ဒီကျွန်တော်ကမှားယွင်းတဲ့သတင်းအချက်အလက်တွေသတင်းမှန်သတင်းမှားတွေရောတဲ့ကောလာဟာလာတွေကိုကျွန်တော်ကတုံးဆွဲပြီးတော့အလုပ်လုပ်နေရအောင်ပါပဲအဲ့တော့ဝန်ကြီးဌာနတွေအနေနဲ့ကဒါအမြန်ဆုံးကြောင်းတင်တယ်တခုဖြစ်ပြီဆိုရင်ချက်ချင်းဒီတာဝန်ရှိတဲ့သူတယောက်က uniform ဝတ်ပြီးတော့ချက်ချင်းထွက်ပြီးတော့ပြောတဲ့အကျင့်ပေါ့နော်အဲ့ဒါလေးကိုလုပ်ဖို့လိုနေပါတယ
်ဆိုလက်ရှိစင်မှာအဲ့လိုမျိုးမပြည့်စုံသေးဘူးလို့ပြောချင်တဲ့သဘောလားရှင
်ဟုတ်ကဲ့လက်ရှိကဒီဥမာပြန်ကြားရေးဝန်ကြီးဌာနဆိုရင်ဒါသူတို့ဟိုမကြာခဏဒီ communications နဲ့ပတ်သက်ပြီးတော့ဒီသက်ဆိုင်ရာအခြားဝန်ကြီးဌာန focal person တွေကိုသူတို့စီးရင်နေပြုစုတယ်ဟိုထုတ်ပေးထားတယ်နောက်ကျွန်တော်တို့ media တွေကိုဖြန့်ထားတယ်ပြည်သူတွေကိုအသိပေးထားတယ်ဒါပေမဲ့အဲ့ဖုန်းနံပါတ်တွေကိုဆက်လိုက်ရင်တချို့ဝန်ကြီးဌာနကဖြေမဲ့သူမရှိဘူးမေးလိုက်ရင်လည်းသူ့ဘာသူဒီယာရုခန္ဓာမန်းတော့မသိတဲ့သူမျိုးဆိုတာတွေလည်းရှိတယ်ပေါ့နော်ဆိုတော့အဲ့ဟာတွေကိုကျွန်တော်ကဟိုကြော်ဖို့လိုတယ်မနိုင်ငံသားမှဆိုရင်ကျွန်တော်ကြည့်လိုက်ရင်ဝန်ကြီးဌာနတိုင်းဝန်ကြီးဌာနတိုင်းနောက်အရေးကြီးတဲ့ပုံစံတိုင်းမှာသူရဲ့ပြောရေးဆိုခွင့်ရှိပုံစံဆိုတာမျိုးဟာတကယ့် professional train လုပ်ထားပြီးတော့အကုန်လုံးပြင်ဆင်ထားတဲ့ဟာမျိုးရှိတယ်။အဲ့တော့ကျွန်တော်တို့စီမှာအဲ့ဒီအလေးချင်းတွေကမရှိတော့အဲ့ဒါကိုကျွန်တော်တို့ကဒီ communication ဆိုတာဒါအရေးကြီးတဲ့ကိစ္စတခုဒီအုပ်ချုပ်ရေးရန်တရားအထက်မှာပြည်သူနဲ့ထိတွေ့စကားပြောပြီးတော့ဟိုပြန်ချားနေဖို့ဆိုရဲဟာလေအရေးပါတဲ့ခန္ဓာတခုဆိုရဲဟာကိုဘယ်လောက်ထိအရေးပါလဲဆိုတော့လူကြီးတွေမသိကြဘူး။အဲ့ဒါကိုကျွန်တော်ကဟိုသိဖို့လိုတယ်လို့ထင်ပါတယ
်။အစိုးရကတော့ online ပေါ်မှာသတင်းမှားဖြန့်နေတာတွေအမုံပွားနေတဲ့အရေးသားတွေကိုဖော်ထုတ်အရေးယူနိုင်ဖို့စောင့်ကြည့်တဲ့အဖွဲ့အဖွဲ့ကိုငွေကြေးအမြောက်အများသုံးဆွဲပြီးတော့ဖွဲ့စည်းဆောင်ရွက်နေပါတယ်။အဲ့လိုစောင့်ကြည့်တဲ့အလုပ်ကမြန်မာနိုင်ငံမှာတကယ်ပဲထိထိရောက်ရောက်လုပ်နိုင်ပါမလား။စောင့်ကြည့်တာကနေထောက်လန်းတာမျိုးမဖြစ်အောင်ကဘယ်လိုသတိထားသင့်ပါသလဲ။
online ပေါ်မှာခုနစောင့်ကြည့်မယ်ဆိုလို့ရှိရင်တစ်အချက်ကအဲ့ဒီစောင့်ကြည့်မှုကခုနကျမတို့ဒီဟိုတီစဲကျမတို့ရဲ့ဟိုလူအခွင့်အရေးတွေရရှိတင်တဲ့လူအခွင့်အရေးတွေကိုမထိခိုက်ဖို့ကအဓိကအားဖြစ်တော့လို့ပါတယ်ဆိုတော့အဲ့လိုမျိုးစောင့်ကြည့်မယ်ဆိုလို့ရှိရင်တော့မှတကယ်လို့များကျမတို့ကဥပမာသတင်းအတူတွေ fake news တွေစောင့်ကြည့်မယ်ဆိုတော့အပိုင်းကအရန်ကျမတို့ကလှုပ်ရတာခက်ခဲမယ်ဘာကြောင့်ခက်ခဲမလဲဆိုလို့ရှိရင်တစ်ချက်ကနည်းပညာအရာပေါ့နော်နည်းပညာအရာစောင့်ကြည့်မယ်ဆိုလို့ရှိရင်မြန်မာနိုင်ငံမှာ internet အသုံးပြုတဲ့သူတွေကတန်းနဲ့ချီပြီးတော့ရှိတယ်ပြီးတော့ online ပေါ်မှာလည်း page တွေကအများကြီးပဲရှိတယ်အဲ့ဒါတွေကိုကျမတို့အကုန်လုံးခြုံငုံပြီးတော့စောင့်ကြည့်ရတာအရန်ကိုခက်ခဲမယ်အဲ့ဒါနည်းပညာအားနဲ့ချက်ပေါ့နော်အဲ့ဒီခါကြလို့ရှိရင်နောက်တစ်ချက်ကကြတော့ကျမတို့ကဒီဓာတ်တွေစောင့်ကြည့်ပြီးပြီးွားလို့ရှိရင်မလုပ်ပါလေဒါဟုတ်ထိရောက်စွာနှိမ်နှင်းဖို့ဆိုတဲ့ဟာအင်တာနက်ပေါ်မှာကျမတို့ကအထူးသဖြင့်ပေါ့နော်လူတိုင်းလူကိုယ်တိုင်းဖန်တီးလို့ရတဲ့ platform တွေမှာကျမတို့ကဓာတ်တွေကိုမရေးရမတင်ရဆိုတဲ့ဟာကတကယ်လို့ဒီ account ကရေးလို့ဒီ account ကိုဖြတ်လိုက်မယ်ဆိုလို့ရှိရင်နောက် account တစ်တည်းကပေါ်လာနိုင်တာပဲနာမည်အရင်နဲ့မဟုတ်ဘူးဆိုလို့ရှိရင်နာမည်တစ်တည်းအများကြီးနဲ့ပေါ်လာနိုင်တာပဲအဲ့ခါကျတော့စောင့်ကြည့်မယ်တားဆီးမယ်ဆိုတဲ့ဟာကဒါကျမတို့ကလှုပ်ရတာအရန်ခက်ခဲမယ်အဲ့ဒီအစားကျမတို့ကခုနပြောတဲ့ဒီပညာပေးအစီအစဉ်တွေကိုပို့ပြီးတော့လုပ်နိုင်မယ်ဆိုလို့ရှိရင်ဒီ fake news တွေကလူတွေကဒီဟာကိုနားလည်းလက်ခံအောင်မယုံကြည်ဘူးဆိုလို့ရှိရင်တို့ကဘလောက်ပဲအဲ့ဒီမှာတင်တင်တို့ရဲ့တက်ရောက်မှုတွေအများကြီးပဲမရှိတော့အဲ့ခါကျတော့ကျမတို့ရဲ့မီဒိုအနေနဲ့ဆိုလို့ရှိရင်ကျမတို့ကစောင့်ကြည့်တာထက်စားလို့ရှိရင်ကျမတို့ကပညာပေးအစီအစဉ်ကိုပို့ပြီးတော့ကျမတို့ကလှုပ်ဖို့ပို့ပြီးတော့ကျမတို့ကဟိုလိုလားတယ်ပေါ့နော်အဲ့ဒီဟာကိုပို့ပြီးတော့ကျမတို့ကအားပေးတယ်
တကယ်တော့သတင်းတူသတင်းမားတွေကိုတမင်ဖြတ်နေကြတဲ့ပြဿနာဟာမြန်မာတနိုင်ငံထဲမှာဖြစ်နေတဲ့ပြဿနာတော့မဟုတ်ပါဘူး။ American Britain စတဲ့လွတ်လပ်တဲ့သတင်းမီဒီယာကြီးတွေအားကောင်းတဲ့နိုင်ငံကြီးတွေမှာလည်းရှိနေတဲ့ပြဿနာတစ်ခုဖြစ်ပါတယ်။မြန်မာနိုင်ငံမှာတော့ဒီပြဿနာကိုတိုက်ဖြတ်နိုင်ဖို့အကောင်းဆုံးနဲ့အထူးရောက်ဆုံးဟာအသိပညာပေးတာဖြစ်တယ်လို့ဤပညာတိုးတက်ရေးဆောင်ရွက်နေကြတဲ့အဖွဲ့တွေကလက်ခံထားကြပါတယ်။ဤပညာပိုင်းဆိုင်ရာပံ့ပိုးကူညီမှုတွေလုပ်နေတဲ့ဖန်တီးရအဖွဲ့ကဆိုရင်စမတ်ဖုန်းသုံးတဲ့လူငယ်တွေကိုချင်းချင်းသုံးသပ်နိုင်အောင်တတ်နိုင်တဲ့လောက်အသိပညာပေးတယ်လို့ CEO Jess Peterson ကဆိုပါတယ
် I don't think this is a very Myanmar specific problem fake news hate speech all those kinds of things we see all over the world right now but I think particularly because
ဘယ်လိုတွေကမြန်မာတနိုင်ငံထဲမှာဖြစ်နေတဲ့ပြဿနာတော့မဟုတ်ပါဘူးတကမ္ဘာလုံးမှာအခုဒီပြဿနာတွေရှိနေပါတယ်မြန်မာနိုင်ငံမှာအထူးသဖြင့်ကတော့ပြီးခဲ့တဲ့နှစ်ပိုင်းတွေအတွင်း online ကိုအခြေခံတဲ့ digital ပုံစံသတင်းဖြန့်ဝေမှုကမြန်မာဆက်ဆံတိုးတက်လာခဲ့တာပါနောက်ချက်ကလည်းမြန်မာနိုင်ငံကလူတွေသုံးကြတဲ့နည်းပညာပုံစံတိတ်မြန်မာဆက်ဆံမဟုတ်တော့တခုဆိုရင်ခဏလေးနဲ့ပြန့်လွယ်ပါတယ်ဒါကြောင့်မလို့ဖန်တီးရကတော့ smartphone သုံးကြတဲ့မျိုးဆက်သစ်တွေအတွက်နည်းပညာပိုင်းဆိုင်ရာနားလည်အောင်ပညာပေးပါတယ်digital နည်းပညာဝန်ဆောင်မှုတွေကိုပိုသုံးတတ်အောင်ကိုဖတ်တဲ့သတင်းတွေအပေါ်မှာချင်းချင်းသုံးသပ်နိုင်အောင်အသိပညာပေးပါရယ်။နောက် online ပေါ်ကရနိုင်တဲ့အကြောင်းအရာမျိုးစုံကနေကို့အတွက်အကျိုးရှိအသုံးဝင်မဲ့အချက်လက်တွေကိုရှာဖွေတတ်အောင်လဲဖန်တီးရကသင်ပေးနေပါရယ်။ digital နည်းပညာသုံးမျိုးဆက်သစ်တွေကြားမှာတွေ့ရတဲ့စိန်ခေါ်မှုကတော့ online ပေါ်မှာမြင်တွေ့တာတွေကိုဘယ်ဟာကအရေးပါတယ်မပါဘူးဆိုတာကိုဘယ်လိုခွဲခြားသုံးသပ်မလဲဆိုတာနဲ့ယုံကြည်စိတ်ချရတဲ့သတင်းတွေရနိုင်မဲ့နေရာတွေကိုရှာတတ်ဖို့ပဲဖြစ်ပါရယ်။
အခုလိုမျိုးနည်းပညာပိုင်းစိန်ခေါ်မှုတွေတိုးတက်မှုတွေရှိနေတဲ့မြန်မာနိုင်ငံမှာနောက်သုံးနှစ်ကြာရင် digital media ပိုင်းနောက်ထပ်ဘာတွေတိုးတက်ဖွံ့ဖြိုးလာနိုင်သလဲ media လုပ်ငန်းတွေအနေနဲ့ဘာတွေပြင်ဆင်ထားရမလဲဆိုတာကိုနောက်အစီအစဉ်ကြာရင်ဆက်ပြီးတော့တင်ပြပါမယ်ရှင
်မြန်မာနိုင်ငံမှာနည်းပညာတိုးတက်မှုနဲ့အတူသတင်းလုပ်ငန်းပိုင်းပြောင်းလဲနေတဲ့အခြေအနေကောင်းကျိုးဆိုးဖြစ်တွေကိုမဆုမြတ်မွန်ကအပိုင်း၃ပိုင်းခွဲပြီးအထူးစီစဉ်ဖြစ်တင်ဆက်ပေးထားတာမှဒုတိယပိုင်းကိုနားဆင်ကြရတာပါရှင်